မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်မတ်လ18ရက်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမကဆုမမအင်္ဂါညနေခင်းရဲ့အစီအစဉ်လေးကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
။မင်္ဂလာညနေခင်းပါရှင်။တရုတ်နိုင်ငံမှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းကျဆင်းလာပေမဲ့ကမ္ဘာတစ်ဝန်းကူးစက်မှုတိုးလာနေတဲ့အပေါ်ထိန်းချုပ်ဖို့သက်ဆိုင်ရာအစိုးရတွေကအပြင်းထန်ကြိုးစားနေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှာကိုဆိုရင်ပြီးတော့လူစုလူဝေးတွေကိုတားမြစ်တဲ့နေနဲ့ဒီကနေ့အိုဟိုင်းိုးပြည်နယ်မှာကျင်းပမဲ့ဒီမိုကရက်ပါတီတွင်တမနာလောင်းပနမရွေးကောက်ပွဲကိုရွှေ့ဆိုင်လိုက်ပါတယ်။တခါမြန်မာနိုင်ငံမှာလည်းကိုဗစ် -19 ရောဂါကူးစက်ပြန့်ပွားလာမှဆိုရင်လည်းအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားတန်ယုံတွေရဲ့အခန့်အနာတွေအခံပွဲတွေကိုဧပြီလကုန်နှစ်ကျင်းပခွင့်ပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုတော့မဆုမွန်နဲ့အတူတင်ပြပေးသွားမှာပါရှင
်ဟုတ်ကဲ့ပါရှင်အင်္ဂါညနေခင်းအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်တဲ့တွင်လွှာတွေထဲမှာတော့ကမ္ဘာကရောဂါဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာတလွန်ကူးစက်ပြန့်နှံ့မှုတွေရဲ့ရိုက်ခတ်မှုတွေကြောင့်မြမစီးပွားရေးအပေါ်မှာထိခိုက်သက်ရောက်မှုတွေနှဲစေဖို့အစိုးရကကူညီဆောင်ရွက်ပေးနေတဲ့အစီအစဉ်တချို့နဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်သူတွေရဲ့အမြင်ရှိပါသလဲ
ကျန်သူကျန်တာတော့ဒီသူဖွဲ့ထားတဲ့အဖွဲ့အစည်းနဲ့သက်ဆိုင်ရာဆက်တာလိုက်ဟိုတွေ့ဆုံပြီးတော့ဟိုဖြေရှာဆွေးနွေးကြတော့ပို့ပြီးတော့အထိကောင်းမယ်လို့မြင်ပါတယ
်ဒေါက်တာဆုထုံးပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက် COVID-19 ကူးစက်မှုအနေနဲ့စိုးရိမ်ရလို့တရုတ်ကိုရောက်နေတဲ့မြန်မာအလုသမား600ကျော်မြန်မာတန်ရုံးအစီအစဉ်နဲ့နေရက်ကိုပြန်နိုင်ကြပြီဖြစ်ပါတယ်မြန်မာတွေတင်းချီပြီးတော့အလုလုကင်နေတဲ့မလေးရှားနိုင်ငံဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းကပိုပြီးတော့မှမြန်ဆန်လာတဲ့အတွက်ဘာသာရေးပွဲတွေစတင်ကြောင်းတွေဈေးဝယ်ကုန်တိုက်တွေကိုမတ်လ31ရက်နေ့ထိပိတ်ပစ်လိုက်ရပါတယ်ဒီလိုသတင်းတွေကိုမကြာခင်နားဆင်ရဖို့ရှိပါတယ်အခုချင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာနောက်ပိုင်းကူးစက်မှုနှုန်းကျဆင်းလာပေမဲ့လို့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတစ်ဝှမ်းမှာတော့ဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာနေတာကြောင့်ဒီလိုအခြေအနေကိုထိန်းချုပ်ကင်ဝင်နိုင်ဖို့အတွက်တာဝန်ရှိသူတွေကအရှိန်မြင့်လှုံ့ဆော်လာနေပါတယ
် Setting new guidelines for every American to follow over the next 15 days.Therefore my administration is recommending that all Americans
coronavirus တိုက်ဖျက်ရေးဆောင်ရွက်ချက်အဖြစ်လာမယ့်15ရက်အိမ်အပြင်မထွက်ကြဖို့အမေရိကန်ပြည်သူတွေအနေနဲ့လူ100ယောက်ထက်ပိုးပြီးတော့လူစုလူဝေးမလုပ်ဖို့နဲ့ဖြစ်နိုင်ရင်အိမ်တွေထဲမှာပဲနေပြီးတော့အလုပ်လုပ်ကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကအိမ်ပြည်တော်ကနေတိုက်တွန်းသွားတာပါအခုဆိုရင်တော့ virus ပိုးရှိမရှိအလွယ်တကူစမ်းသပ်နိုင်မဲ့စင်တာတွေကိုလည်းအမေရိကန်ပြည်နယ်တချို့မှာစတင်လှုံ့ဆော်နေပါပြီတခါပြည်နယ်အတော်များများမှာလည်းကျောင်းတွေကိုလည်းပိတ်ထားတဲ့အပြင်လူစုလူဝေးမလုပ်ဖို့လဲအမေရိကန်တာဝန်ရှိသူတွေကတိုက်တွန်းထားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့ဥရောပနိုင်ငံတွေမှာလည်းမလိုအပ်ပဲခီးသွွာလာမှုတွေရှောင်ရှားဖို့တိုက်တွန်းထားပြီးတော့ EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့နှိစက်သွွာလာမှုတွေပိတ်မဲ့အကြောင်းလည်းပြောဆိုထားပါတယ်။စပိန်နိုင်ငံမှာကူးစက်ခံရသူအရေအတွက်ကညရင်းချင်းအဆ20တိုးလာတာကြောင့်အစိုးရကအရေးပေါ်အခြေအနေကြေညာထားရပါတယ်။စပိန်နိုင်ငံမှာကိုရိုနာကူးစက်ခံရသူ9000ကျော်ရှိနေပြီးသေဆုံးသူက300ကျော်ပါတယ်။ဥရောပနိုင်ငံတွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအဆိုးဆုံးကတော့အီတလီနိုင်ငံမှာတနင်္လာနေ့အထိကူးစက်မှု14000ကျော်ရှိကြလာခဲ့ပြီးတော့ကူးစက်ပြန့်နှံ့မှုစတင်ရန်တရုတ်နိုင်ငံပြည်အများဆုံးလည်းဖြစ်ပါတယ်။လက်ရှိကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုပေါင်းက38000လောက်ရှိနေပြီးတော့သေဆုံးသူက6500ကျော်ရှိပါတယ်။သေဆုံးသူအများစုကတော့တရုတ်နိုင်ငံကဖြစ်ပါတယ်။
ဟောင်ကောင်မှာနေထိုင်သူတွေအနေနဲ့တရုတ်ပြည်မှာကြီးမကာအိုနဲ့ထိုင်ဝမ်ကနေလွဲပြီးတော့ပြည်ပနိုင်ငံတွေကိုခီးသွွာလာခွင့်သတိပေးကန့်သတ်ချက်ကိုထုတ်ပြန်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကာရင်လမ်ကမနေ့အင်္ဂါနေ့ကကြေညာလိုက်ပါတယ်။မကာအိုနဲ့ထိုင်ဝမ်ကနေလွဲပြီးတော့တခြားနိုင်ငံကနေပြန်လာတဲ့သူတွေအနေနဲ့14ရက်ကြာတဦးတည်းတီးတန့်ခွဲခြားနေထိုင်မှုလိုအပ်တယ်လို့လည်းလမ်ကပြောပါတယ်။ဟောင်ကောင်မှာတော့ကျောင်းတွေကိုအရင်ကစီစဉ်ထားသလိုဧပြီလအတွင်းမှာပြန်ဖွင့်နိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ရှင်။မလေးရှားဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုကူးစက်တဲ့သူအရေအတွက်တိုးလာတာနဲ့အမျှဒီကနေ့ဈေးဆိုင်ကြီးတွေမှာတော့လူတွေဟာလိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူစုဆောင်းနေကြတဲ့အတွက်ပစ္စည်းတွေကမကြံတလောက်ဖြစ်သွားခဲ့ပြီးဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ကြောင်းပြန်ဖွင့်မဲ့ရက်ကိုဧပြီလအစောပိုင်းထိရွှေ့ထားလိုက်တယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးယွန်အီဟေးကဒီကနေ့ပြောပါတယ်။ကြောင်းစာတင်နှစ်တစ်နှစ်အစကိုမတ်လ9ရက်နေ့မှာပြန်ဖွင့်မှုစီစဉ်ထားတာကနေအခုတတိယအကြိမ်ရွှေ့ဆိုင်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။ကျောင်းသားတွေရဲ့ကျန်းမာရေးနဲ့အန္တရာယ်ကင်းရှင်းရေးကိုဦးစားပေးပြီးတော့အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့လည်းတောင်ကိုရီးယားပညာရေးဝန်ကြီးကပြောပါတယ်ရှင်
အသက်ရှူလမ်းကြောင်းဆိုင်ရာ COVID-19 ရောဂါကူးစက်ပြန့်ပွားလာမှဆိုရင်လည်းအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားသံရုံးတွေရဲ့အခမ်းအနားတွေအခမ်းပွဲတွေကိုလာမယ့်ဧပြီလကုန်ထိမကျင်းပဖို့မြန်မာနိုင်ငံခြားဝန်ကြီးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်တားမြစ်လိုက်ပါတယ်။သံရုံးဖွင့်လှစ်တဲ့ကျောင်းသားတွေကိုလည်းယာယီပိတ်ထားဖို့ညွှန်ကြားထားသလိုပြည်ပမှာရှိတဲ့မြန်မာသံရုံးကောင်စစ်ဝန်ရုံးတွေရဲ့အခမ်းအနားတွေအခမ်းပွဲတွေကိုလည်းရွှေ့ဆိုင်ထားဖို့ညွှန်ကြားထားပါတယ်။ ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအနှစ်ရကကွယ်နိုင်မှုအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားရေးဝန်ကြီးဌာနနှင့်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရေးဝန်ကြီးဌာနတို့ကကြီးမှုပြုလုပ်တဲ့တနမန်ရေးရာသီတန်းတွေဆွေးနွေးပွဲတွေလူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုလည်းရွှေ့ဆိုင်ထားတဲ့အကြောင်းကြေညာချက်မှဖော်ပြထားပါတယ်။ယောဂါကူးစက်မပြောင်းပွားရေးအတွက်ရွေးပြီးတော့မြန်မာနိုင်ငံတွင်ကိုကုန်လန်းရှည်လန်းတဲ့နေဆက်ကိတ်အားလုံးကနေဝင်လာတဲ့ခီးတဲ့အားလုံးကိုလည်းကျန်းမာရေးစစ်ဆေးတာတွေစက်မှတ်ဆောင်ရွက်နေပြီးတော့လူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေကိုပိတ်ပင်ထားသလိုတကြံကာလမန်းနတ်တွေစောက်တာအပါအဝင်ပွဲလမ်းတစ်ပင်တွေကိုကျင်းပခွင့်ရဆိုင်ထားပါတယ်။အခုအချိန်ထိတော့မြန်မာနိုင်ငံမှာယောဂါကူးစက်တဲ့လူနာတွေ့တယ်လို့တရားဝင်သတင်းတွေမှာထုတ်ပြန်တာမတွေ့ရသေးပါဘူး။တစ်ချိန်တည်းမှာပဲအင်ဂျင်ထိုင်းနိုင်ငံမှာအလုပ်သွားလုပ်တဲ့မြန်မာနိုင်ငံသားတွေအနေနဲ့ကလည်းလာမယ့်တကြံကာလအပါအဝင်ဧပြီလ30ရက်နေ့အထိတနိုင်ငံနဲ့တနိုင်ငံကူးလူသွားလာမှုတွေမလုပ်ဖို့ခဏပြန်လာတာမျိုးတွေမလုပ်ဖို့ဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။
အမေရိကန်ဆုရှယ်ယာဈေးကွက်တွေနှစ်ပေါင်း30အတွင်းမှာအနိုင်ဆုံးဈေးကျသွားပြီးတဲ့နောက်ပိုင်းအာရှအဆုရှယ်ယာအများစုဟာလည်းအင်ကာနေမှာတော့အကျနဲ့ဈေးပိတ်သွားခဲ့ပါတယ်။တရုတ်နေခင်းအညွန့်ဂိမ်းတွေအရတော့ 1.62 ရာခိုင်နှုန်းအကျနဲ့ဈေးဖွင့်ခဲ့တယ်လို့တောင်ကိုရီးယားအဆုရှယ်ယာတွေလည်း 3.32 ရာခိုင်နှုန်းအကျနဲ့ဈေးဖွင့်ခဲ့ပါတယ်။ဟောင်ကောင်အညွန့်ဂိမ်းကတော့ဈေးဖွင့်တဲ့အချိန်မှာ 1.35 ရာခိုင်နှုန်းကျပါတယ်။ရှန်ဟိုင်းအညွန့်ဂိမ်းကတော့ 3.18 ရာခိုင်နှုန်းအတက်နဲ့ဒီကနေ့ဈေးဖွင့်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးပြတ်ကတ်ဆိုင်နိုင်ခြေရှိတဲ့သဘောမျိုး Wall Street နဲ့သမ္မတအင်ဖြူရော်ရဲ့ပြောဆိုချက်ထွက်လာတာကြောင့် American ရဲ့အဓိက S&P 500အစုရှယ်ယာဈေးကွက်ကတနင်္လာနေ့ကစနစ်ရာခိုင်နှုန်းထိကျသွားခဲ့ပါတယ်။ Coronavirus ကူးစက်ပြန့်နှံ့မှုကြောင့်ဥရောပအစုရှယ်ယာဈေးကွက်တွေလည်းတနင်္လာနေ့ကအကျနဲ့ဈေးပိတ်သွားခဲ့ပေမဲ့ဒီကနေ့အင်္ဂါနေ့မှာဈေးဖွင့်ချိန်မှာတော့အနည်းငယ်ပြန်ပြီးဈေးတက်ခဲ့ပါတယ်။ဒါပေမဲ့လည်းကမ္ဘာတဝန်း Coronavirus အလင်းအမြန်ကူးစက်ပြန့်နှံ့နေတာကြောင့်ဥရောပတိုက်တစ်ခုလုံးအဝင်ထွက်ပိတ်မဲ့အနေအထားဖြစ်နေတယ်လို့စီးပွားရေးပြတ်ကတ်ဆိုက်တော့မလားဆိုတဲ့စိုးရိမ်ချက်တွေလည်းရှိနေတာကြောင့်အစုရှယ်ယာဈေးတွေပြန်ကျနေပြီးတော့ဈေးကွက်အနေအထားကတော့မတိမငြိမ်ဖြစ်နေပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစည်းအဝေးတွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာရဲ့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးအပြင်းအထန်ကြိုးပမ်းတဲ့လုပ်ရအဖြစ်မလိုအပ်ဘဲနဲ့ခရီးမထွက်ကြဖို့တားမြစ်မဲ့အစီအစဉ်ကိုဥရောပကောင်ဆောင်တွေကပြင်ဆင်နေကြပါတယ်။တရောဂါကြောင့်ကမ္ဘာတဝန်းကစီးပွားရေးထိခိုက်နေရသလိုပဲလူတွေလည်းထောင်နဲ့ချီသေဆုံးခဲ့ရတာပါ။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ရောဂါတိုက်ဖျက်ရေးဆောင်ရွက်ချက်တွေကိုစစ်ပွဲတစ်ခုကိုတိုက်နေရသလိုမျိုးရည်ညွှန်းပြောဆိုခဲ့ပါတယ်။ကမ္ဘာနိုင်ငံအတော်များများကလည်းရောဂါထိန်းချုပ်ရေးဆောင်ရွက်ချက်အဖြစ်လူတွေရဲ့အသွားအလာအဝင်ထွက်ကိုကန့်သတ်ထားတာပါ။နိုင်ငံအတော်များများကလည်းနေဆက်တွေကိုပိတ်ထားသလိုလူတွေကိုလည်းအိမ်ထဲမှာနေကြဖို့တိုက်တွန်းထားပါတယ်။ COVID-19 ကြောင့်သေဆုံးသူတွေဟာတရုတ်ပြည်ဥရောပမှာအများဆုံးဖြစ်နေပါတယ်။ကမ္ဘာတဝန်းသေဆုံးသူ 9,000 ကျော်တဲ့ကအီတလီတနိုင်ငံထဲမှာသေဆုံးသူက 2,000 ကျော်ရှိနေတာပါ။ပြင်သစ်မှာတော့ဒီကနေ့ညသကောင်းကစပြီးတော့လူတွေကို15ရက်အိမ်မင်းမထွက်ရအမိန်ကိုသမ္မတမက်ခရွန်ကနိုင်ငံတော်မိန့်ခွန်းထဲမှာထည့်သွင်းကြေညာသွားပါတယ်။မလို့အပ်ပဲအသွာလာမလုပ်ဖို့နဲ့လိုက်နာမှုမရှိရင်အရေးယူမယ်လို့လည်းသမ္မတမက်ခရွန်ကတတိပေးခဲ့ပါတယ်။ဂျာမနီနိုင်ငံမှာလည်းကျောင်းတွေအားလုံးကိုပိတ်ထားသလိုကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့ပြည်တွင်းပြည်ပအားလိုက်ရခီးစဉ်တွေအားလုံးကိုဖျက်ပြီးအိမ်ထဲမှာနေကြဖို့ဝန်ကြီးချုပ်အန်ဂလာမာကဲကနိုင်ငံကိုတနင်္လာနေ့မှာတိုက်တွန်းထားတာပါ။ဥရောပကော်မရှင်ဥက္ကဋ္ဌဥဆူလာဗန်ဒါလီယန်ကလည်းတနိုင်ငံနဲ့တနိုင်ငံနယ်စည်းအကန့်အသတ်မရှိသွားလာနိုင်တဲ့ဥရောပရှန်ဂန်ဗီဇာတွေကိုမလိုအပ်ရင်ထုတ်မဲ့ပေးဖို့သက်ဆိုင်ရာဥရောပကောင်ဆောင်တွေကိုတိုက်တွန်းသွားမယ်လို့ပြောဆိုထားပါတယ်။
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတာကြောင့်ဥရောပဘောလုံးပွဲတွေပေါ်မှာရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးဥရောပဘောလုံးအဖွဲ့ချုပ် UEFA တာဝန်ရှိတဲ့သူတွေဒီကနေ့ video conference ခေါ်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်။ဆွေးနွေးကြမယ့်ကိစ္စတွေထဲမှာတော့ဇွန်လကျရင်စတင်ကျင်းပဖို့စီစဉ်ထားတဲ့ Euro 2020ပြိုင်ပွဲတွေကိုရွှေ့မလားဆိုတာလည်းပါဝင်ပါတယ်။ဥရောပဘောလုံးကလပ်အသင်းတွေနဲ့ပြိုင်ပွဲကျင်းပတဲ့အဖွဲ့တွေကကိုယ်စားလှယ်တွေပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်။ Euro 2020ပြိုင်ပွဲကိုတစ်နှစ်ကြာရွေးဆိုင်ထားဖို့ UEFA ကဆုံးဖြတ်ဖွယ်ရှိတယ်လို့လည်းခန့်မှန်းထားပါတယ်။ Euro 2020ဘောလုံးပွဲဖွင့်ပွဲကိုတော့ဇွန်လ12ရက်နေ့အီတလီနိုင်ငံရောမမြို့မှာလုပ်ဖို့စီစဉ်ထားတာဖြစ်ပါတယ်။နောက်ဥရောပမြို့ကြီး12မြို့မှာကျင်းပမှာဖြစ်ပြီးတော့နောက်ဆုံးဘောလုံးပွဲကတော့ Britain Wembley ဘောလုံးကွင်းမှာပြုလုပ်ဖို့စီစဉ်ထားတာပါ။ဒါအပြင် 16 သင်းအဆင့်မှာပဲရက်နေတဲ့ Champions League ပွဲတွေနဲ့ပတ်သက်ပြီး ော့ဘာဆက်လုပ်ကြမလဲဆိုတာကိုလည်း UEFA ကဆွေးနွေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတဲ့အခြေအနေကလာမယ့်ဇွန်လလောက်မှာတော့ယောဘာတက်တာသွားပြီးတော့အားကစားပြိုင်ပွဲတွေပုံမှန်အတိုင်းပြန်ပြီးတော့ကျင်းပနိုင်မယ်ဆိုရင်တော့အင်္ဂလန်ပရီးမီးယားလိပွဲတွေအပါအဝင်စပိန်၊အီတလီ၊ဂျာမနီပြင်သစ်နဲ့တခြားနိုင်ငံတွေကကလပ်အသင်းပြိုင်ပွဲတွေအနေနဲ့ပွဲစဉ်တွေကိုအပီးတက်ကစားဖို့အချိန်တခုရလာမှာဖြစ်ပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှာကိုစိုးရင်ပြီးတော့လူစုလူဝေးကိုတားမြစ်တဲ့အနေနဲ့ဒီကနေ့အိုဟာယိုပြည်နယ်မှာကျင်းပမဲ့ဒီမိုကရက်တစ်ပါတီရင်းတမနာလောင်းပနမရွေးကောက်ပွဲကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းအိုဟာယိုပြည်နယ်အုပ်ချုပ်ရေးမှူးမိုက်ဒီဝိုင်းကတနင်္လာနေ့ညကကြေညာပါတယ်ဗိုင်းရပ်စ်ပိုးကူးစက်သူ90လောက်တွေ့ထားတဲ့အိုဟာယိုပြည်နယ်မှာမဲယုံဝန်ထမ်းတွေမဲပေးသူတွေအတွက်တခါမှမကြုံဘူးတဲ့ကြမ်းမာရေးဆိုင်ရာအနေရကြောက်နေတယ်ဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။ဒါပေမဲ့လည်းတခြားပြည်နယ်၃ခုဖြစ်တဲ့ Florida, Illinois နဲ့ Arizona ပြည်နယ်၃ခုကတော့ပါတီရင်းသမ္မတလောင်းရွေးချယ်ပွဲတွေစီစဉ်ထားတဲ့အတိုင်းကျင်းပမှာပါ။ Florida ပြည်နယ်မှာ Coronavirus ရောဂါကူးစက်သူ140ကျော်တွေ့ထားပါတယ်။မဲပေးတဲ့သူတွေမဲယုံထဲမှာခဏပဲဝင်ပေးမှာမို့စိုးရင်ထိုင်လန့်စရာမရှိပါဘူးလို့ Florida အုပ်ချုပ်ရေးမှူး Ron DeSantis ကပြောဆိုထားပါတယ်ဒီမိုကရက်တစ်ပါတီရင်းဒုသမရဟောင်းဂျိုးဘိုင်ဒန်နဲ့ဗာမော့ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်နာတို့ပါတီကိုစားပြုသမရလောင်းဖြစ်ရဲ့အဓိကရှင်းပြနေပြီးတော့ကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲတွေရဂျိုးဘိုင်ဒန်ကအသာစီရနေပါတယ်
ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်။ထိုင်းနိုင်ငံအစိုးရဘက်မှာတော့တော်လှန်ပုန်ကန်မှုတွေဖြစ်လေရှိတဲ့နိုင်ငံတောင်ပိုင်းကအစိုးရရုံးတစ်ခုဒီကနေ့ဘုံခွဲတိုက်ခိုက်ခံခဲ့ရပါတယ်။ဒီဘုံခွဲတိုက်ခိုက်မှုအတွင်းမှာတော့လူ20ထက်မနည်းအနည်းငယ်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့တောင်ပိုင်းနယ်စပ်မှာရှိတဲ့ရလခရိုင်ရဲ့အစိုးရရုံးကိုကားဘုံတစ်ခုအပြင်လက်ပစ်ဘုံတစ်ခုနဲ့ပါတုံးပြီးတိုက်ခိုက်ခဲ့တာလို့ဘုံမှုပရမုတ်ပရွန်ကပြောပါတယ်။COVID-19 ရောဂါနဲ့ပတ်သက်ပြီးတော့အစည်းအဝေးတက်ဖို့အတွက်အဲ့ဒီရုံးကိုဒေသန္တရအစိုးရတာဝန်ရှိတဲ့သူတွေယာနဲ့ခြီးပြီးတော့ရောက်ရှိနေချိန်မှာပဲအဲ့ဒီအခင်းဖြစ်ပွားခဲ့တာလို့ဗိုလ်မှူးပရွန်ကပြောပါတယ်လူပေါင်း20ထိခိုက်ဒဏ်ရာရကြောင်းစေယုံတစ်ခုကလည်းအတီးပြုတ်ပါတယ်ဒါပေမဲ့ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုထားတာမရှိသေးပါဘူးထိုင်းနိုင်ငံရဲ့တောင်ပိုင်းကပြည်နယ်၃ခုမှာတော့2004ခုနှစ်ကတည်းကမွတ်စလင်ခွဲထွက်ရေးတပုံတွေရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်ခံမှန်းကြီးအနည်းဆုံးလူ 9,000 ထက်မနည်းတေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်အင်္ဂါညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့burmese.voanews.com နဲ့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနှာဆင်နိုင်ကြပါရှင်။အခုရင်ဦးဆုံးအင်ကာညက်နေခင်းအတွက်ထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်
။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့ရပ်ကွက်မှုကြောင့်စီးပွားရေးအပေါ်တက်ရောက်မှုနှဲစေဖို့အစိုးရကကူညီဆောင်ရွက်ပေးမဲ့အစီအစဉ်အချို့နဲ့ပတ်သက်လို့တုံ့တက်သူအချို့ကဘလို့ထောက်ပြမှုတွေရှိတယ်လဲဆိုတာကိုပြောပြပေးမှာပါ။မနေ့ကနိုင်ငံတော်အတိုင်ပင်ခံမိန့်ခွန်းထဲမှာမြန်မာနိုင်ငံမှာလက်ရှိချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတဦးမှမရှိသေးပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့ရိုက်ခတ်မှုကြောင့်မြန်မာစီးပွားရေးအပေါ်ထိခိုက်တက်ရောက်မှုနှဲစေဖို့အစိုးရဘက်ကကူညီဆောင်ရွက်ပေးမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးထည့်သွင်းပြောဆိုသွားခဲ့ပါတယ်။ CNP လို့အများသိကြတဲ့ကုန်ကြမ်းပေးကုန်ကြောယူလက်ခံစားစနစ်ဟိုတယ်နဲ့ခီးတွားလာရေးလုပ်ငန်းတွေအသေးစားနဲ့လက်စားစီးပွားရေးလုပ်ငန်းတွေအတွက်အထူးတက်တာတဲ့အတိုးနှုန်းချင်းငွေများနဲ့အခွန်ကင်းလွန့်ခွင့်ရရှိနိုင်ဖို့စီမံသွားမယ်လို့ပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံစံစဘာအသိဥက္ကဋ္ဌဦးစိုးထွန်းကတော့စီးပွားရေးလုပ်ငန်းတွေကိုကြားရောက်လာမဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတိတိကျကျကင်တွယ်ပြေရှင်းနိုင်ဖို့လုပ်ငန်းရှင်တွေနဲ့တေချာစွာဆွေးနွေးတိုင်ပင်ဖို့လိုအပ်နေသေးတယ်လို့ထောက်ပြသွားခဲ့ပါတယ
်။ဒါပါလို့ဒီ export နဲ့ပတ်သက်တဲ့ဒီ percent ကိုပြောတယ်မဆောင်တော့ဘူး။ဒါပေမဲ့ကျွန်တော်တို့ကသိကြတာအတိအကျပုံပြီးတော့မဆောင်ဘူးဆိုတော့လုံးဝဟို wave လုံးမှလာဒါပေါ်ရင်ကျိုးရင်းကမဆောင်ပဲနှစ်ကုံမှစီးကြပါလားပေါ့နော်အဲအသေးစိတ်ချက်တွေရောရှိသေးတာပေါ့နော်ကျန်တဲ့ဟာလည်းကျွန်တော်တို့ခုတည်းတော့ဒီစာဘယ်နဲ့တွေ့တယ်ဆိုတော့လေဟိုအသေးစိတ်ညှိနှိုင်းတော့မဟုတ်ကျွန်တော်စာ Facebook ကိစ္စကိုပဲဒီ Facebook ပို့မှလာမှပို့တာဒါကိုပဲဆွေးနွေးတာကျွန်တော်တို့ပြန်လဲပြီးတော့မှအသေးစိတ်တော့ညှိနှိုင်းတာတော့မရှိသေးဘူးပေါ့နော်ပြန်ပြုချင်တာတော့ဒီသူဖွဲ့ထားတဲ့အဖွဲ့အနေနဲ့သက်ဆိုင်ရာဆက်တာလိုက်ဟိုတွေ့ဆုံပြီးတော့ဟိုဖြေရှားဆွေးနွေးကြတော့ပို့ပြီးတော့ဒီခေါင်းမယ်လို့မြင်ပါတယ်နောက်ရှင်းရင်းလည်းမသိဘူး။မသိတော့ဘလူမေယာကမိကုံးပြောတဲ့ဟာပဲရှိတာ။ပြန်ပြီးကျင်တယ်ဘလူပေးရမှာမသိဘူးနော်
။လူစုလူဝေးဖြစ်စေမဲ့တဇံပွဲတော်တွေနဲ့ပတ်သက်ပြီးအစိုးရကကျင်းပခွင့်တားမြစ်ထားပြီးဖြစ်ပါတယ်။ဒါအပြင်ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးထိခိုက်မှုတက်တာစီရေးအတွက်လည်းဗဟိုဘဏ်ကချင်းငွေအတိုးနှုန်းလျှော့ချပေးထားတာတွေလည်းလှုံ့ဆော်နေပါတယ်။ လက်ရှိအနေထားမှာတော့နိုင်ငံသားငွေဇင်းနှုန်းတွေကျပြီးမြန်မာကျပ်ငွေဇင်းနှုန်းတက်နေတာကြောင့်ပို့ကုန်လုပ်ငန်းတွေတုန်ဆိုင်နေရပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဘက်ကကုန်ကျန်းအဝင်ရပ်သွားတာမို့အများစုအထည်ချုပ်လုပ်သမားတွေထောင်နေချီအလုပ်လက်မဲ့တွေဖြစ်ကုန်ရပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီကိုမတ်လ23ရက်နေ့ကစတင်ဖွဲ့စည်းခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအနေကိုထိန်းချုပ်ရေးလူလူကြားတင်ကြိမ်မှုရရှိရေးတွေလှုပ်ဆောင်ဖို့ရည်ရွယ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရဘက်ကပြင်ဆင်မှုတွေလုပ်တာမှာလိုအပ်မှုတွေမရှိဖို့အတွက်ပြင်ဆင်မှုတိုင်းကိုပွင့်လင်းမြင်သာစွာချပြလှုပ်ဆောင်ဖို့တောင်းဆိုလာသူကတော့နိုင်ငံရေးစီးပွားရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိမ့်ပါ
။ပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူကိုအဓိကထားပြီးတော့အချင်းကဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။ဥပမာစီးပွားရေးဘိုင်းကပတ်သက်လို့ရှိရင်လည်းနော်ဖြစ်လာနိုင်တဲ့နော်စိန်ခေါ်မှုတွေအချက်အသေးတွေကိုဒီစီးပွားရေးပညာရှင်တွေနော်စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံဆွေးနွေးပြီးတော့နှိမ့်နိုင်အဖြေရှာတာမျိုးရုပ်ဖို့လိုအပ်တယ်လို့မြင်တယ်။ဒီ COVID-19 ပြဿနာကိုဖြေရှင်းတဲ့နေရာမှာနော်လွှတ်တော်တွေမှာအဆိုတင်သွင်းတာပဲဖြစ်ဖြစ်မေးခွန်းမေးမြန်းတာပဲဖြစ်ဖြစ်ဆွေးနွေးတာပဲဖြစ်ဖြစ်ကိုလက်ရှိကာလအတွင်းမှာတော့မဖြစ်မနေလုပ်ဖို့လိုအပ်တယ်။အစိုးရရဲ့လက်ရှိဆောင်ရွက်နေတဲ့အခြေအနေတွေပေါ်မှာပြန်သုံးသပ်ပြီးတော့ကျွတ်တော်အနေနဲ့အားနည်းချက်တွေလိုအပ်ချက်တွေအကြံပြုချက်တွေကိုပေးပို့နိုင်မယ်ဆိုရင်ပို့ပြီးတော့ဖြည့်ရောက်အလုပ်ဖြစ်နိုင်မယ်လို့မြင်ပါတယ်ဗျ
။လက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတဲ့နိုင်ငံ9နိုင်ငံကခီးတွေတွေမြန်မာနိုင်ငံကိုစိုက်ရောက်ချိန်မှာ14ရက်ကြာတိကျခွဲခြားစစ်ဆေးမဲ့အစီအစဉ်တွေလုပ်တာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာတရုတ်နိုင်ငံဟူပေပြည်နယ်နောက်ပြီးဗိုင်းရပ်စ်အဆိုးဆုံးကူးစက်ပြန့်နှံ့ရာဒေသတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံဒေဂူးနဲ့ဂျောင်ဘုတ်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းခီးသွားတဲ့သူတွေကိုဝင်ခွင့်မပြုတော့တာကျမကြီးဆောင်ရှောက်မှုတွေကိုတုံ့ပြန်လှုပ်ဆောင်တာအပြင်ဒီရောဂါအကြောင်းပြပြီးကုန်စည်ကစားတာမှမှန်သတင်းဖြန့်တာတွေကိုထိရောက်စွာအရေးယူဆောင်ရွက်သွားမယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံထဲမှာတန်တရားနဲ့စောင့်ကြည့်စစ်ဆေးနေတဲ့လူနာတွေရှိပေမဲ့တင်းလာနေအထိတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတီးပြုတ်လူနာတအူးမှမရှိသေးပါဘူးကျမမေခါပါရန်ကုန်ကနေတင်းပေးပို့နေတာဖြစ်ပါတယ်ရှင်
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိပြီးအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေနေရပ်ပြန်ရေးဘေကျင်းတန်ရုံကဆောင်ရွက်ပေးနေတဲ့အကြောင်းကိုတင်ပြပေးပါမယ်တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိနေကြတဲ့မြန်မာအလုပ်သမားတွေအနေနဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်ပြန့်ပွားနေတာကြောင့်နေရပ်ပြန်နိုင်ဖို့အတွက်တန်ရုံကိုဆက်သွယ်အကြောင်းကြားလာသူဦးရေ1600ဝန်းကျင်လောက်ရှိနေပါဗျ။အဲ့ဒီအထက်ကမှ630ဝန်းကျင်လောက်ကိုတရုတ်ဘက်ကတာဝန်ရှိသူတွေနဲ့ဆက်သွယ်ပူးပေါင်းပြီးပြန်ပို့ပေးထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကနေစပြီးနေရပ်ပြန်လို့ကြောင်းဆက်သွယ်အကြောင်းကြားလာသူညှော်နယ်လာပြီလို့ပေကျင်းမြို့မှာရှိတဲ့မြန်မာတန်ရုံကတာဝန်ရှိသူကပြောပါဗျ။
နေတော့ပါလေနေတော့ပါလေဟိုစက်စားခြင်းဖြစ်ခါကြပါလေဟိုတလာပိုင်းလက်ကုန်ခံပြီးတို့နှစ်လပိုင်းစောပိုင်းကာလာတွေပေါ်တော့နေ့စဉ်ရွှေ့ချက်ပေါ်တော့ဒီကျွန်တော်ဖုန်းတွေတော့ဟိုမနာရတဲ့အနေထားကျွန်တော်လက်ခံရရှိပါတယ်အခုနောက်ပိုင်းတော့တော်တော်လေးနေတော့ပါကြည့်တော့
နေရပြန်ဖို့တန်ရုံကိုဆက်သွယ်ရမှာနေရလိပ်စာအပြည့်အစုံနဲ့နိုင်ငံသားစီစီရေးကပ်ပြားအမှတ်တို့ကိုတိကျဖြစ်ဆက်ပေးဖို့တန်ရုံကပြန်လည်အကြောင်းကြားထားပေးမယ်အလုံသမားတွေဘက်ကအကြောင်းပြန်မလာသူ300-400လောက်ရှိတယ်လို့ဆိုပါတယ်ဒီရပိုင်းအတွင်းမှာတော့ဖုန်းဆက်လာသူဥယျာဉ်နေသွားပြီး9ရောက်တစ်ဖွဲ6ရောက်တစ်ဖွဲလောက်စီလာဆက်သွယ်လာတာရှိရဲ့လို့ဆိုပါတယ်ဒီလိုဖြစ်လာတာကလည်းလက်တလောအခြေအနေမှာဆက်ယုံတချို့ပြန်လည်လဲပတ်လာတာကြောင့်လည်းဖြစ်နိုင်တယ်လို့တန်ယုံတာဝန်ရှိသူကပြောပါတယ
်1500မှာတချို့ကြတော့လည်းဟိုရောက်ခါကဟိုဖြစ်ခါကကတော့စိုးရိမ်ပြီးတော့ဟိုဆက်ကြတယ်ရှိတာပေါ့နော်ဆက်ကြတယ်ရှိတယ်ကျွန်တော်တို့ကအဲ့မှာကြံကြံခဲ့တွေထုတ်ပြန်ပြီးတော့ပြောတယ်ဆက်တဲ့လူတွေပြောပါတယ်ကျွန်တော်တို့ရောက်တဲ့နေရာအတိအကျပေါ့နော်နေရာတိကျပြောမှကျွန်တော်တို့ကဒီရဲကိုဆက်သွယ်ပြီးလို့ရပါလေဆက်သွယ်ရဲနဲ့ဆက်သွယ်ပြီးဒီတိုင်းဆောင်ရွက်ပြီးလို့ရမှာဆိုတော့ရောက်တဲ့နေရာအတိကျတော့ကျွန်တော်ဒီနိုင်ငံသားစီစီကြတာလေးပေါ့နော်နံပါတ်လေးကိုပြောပြီးတော့ပြန်ပို့ပြီးပါဆိုပြီးတော့ပို့ပြီးပါဆိုပြောလိုက်တာလေးရှိပါတယ်တချို့လည်းပို့ပါတယ်ခင်ဗျတချို့လည်းအဲ့လိုမဆက်သွယ်တော့ဘူးခင်ဗျမဆက်သွယ်တော့တော့တဲ့ဟိုပြန်မလာတော့နော်အခုတတိပြန်ဆက်ပြီးမဆက်သွယ်တော့ဘူးလေရှိဆုံးလို့တော့ဖြစ်ခါကြတော့တော်တော်လေးစိတ်ပူပြီးတော့ပြောတာရှိပါတယ်အခုနောက်ပိုင်းတော့တော်တော်လေးငြိမ်သွားလို့လည်းဖြစ်တယ်နောက်တစ်ခါတော့ခုနကပြောလို့ဆယ်ယုံလေးအလုပ်ရုံတွေပြန်လေလက်တက်လို့လည်းဟိုမပြောင်းရှင်တော့လို့လားသဘောလားတော့မပြောတဲ့
北京马西人，你们在永安呢？阿老先生，阿老的马家家文，你来木瑞老北开的？山东边呢？我单有汉服与龙安在永安，你们阿老的马东阳泥娃哦，那到快比边部边马皮带路在永安，买了十超元的马头边台，头边车马一大茶娃的。买了十超元的，明年个阿里阿老的马东阳泥娃的个到外皮带，阿老的马这样阿在那个。ပထမအတောအဖြစ်ပြန်ပို့ပေးပြီးမြန်မာနိုင်ငံတွေကို19ရက်နေ့မှရောက်ရှိမှာဖြစ်ပါတယ်။ဒီတရက်နေ့အတွင်းမှာပဲတရုတ်နိုင်ငံမှာရောက်ရှိနေတဲ့တရားမဝင်မြန်မာအလုပ်သမားတရားဝင်ကျင်လောက်ပြန်ပို့ပေးဖို့ညှိနှိုင်းဆောင်ရွက်ထားတယ်လို့တန်ယုံတာဝန်ရှိသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်တရုတ်နိုင်ငံမှာသေဆုံးသူစုစုပေါင်းက 3,000 ကျော်ရှိပြီးလက်ရှိရောဂါပိုးတွေ့ရှိထားသူ 8,000 ကျော်နဲ့ပြန်လည်တက်တာလာသူ 9,000 နီးပါးရှိနေပြီဖြစ်ပါတယ်။ကျွန်မအင်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကနေဟူးဆက်မဲ့အန္တရာယ်ကိုဓာတ်ဆီကာကွယ်ဖို့မြန်မာတာဝန်ရှိသူတွေအရှိန်မြှင့်လှုံ့ဆော်နေပြီးပိတ်ပင်ကန့်သတ်ချက်တွေကိုလည်းချမှတ်ထားပြီးဖြစ်ပါတယ်။ဒီအချိန်တွေကမြန်မာလူရဲ့နေတရူဝသွာလာနေထိုင်လုပ်ကင်လှုံ့ရှားမှုတွေမှာငယ်လောက်အထိရိုက်ခတ်မှုရှိနေပါပြီလေ။တတိထားနေထိုင်ကြတဲ့အချိန်တွေမှာရောရှိနေပါပြီလား။အင်္ဂါညတိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ကိုဆွေးနွေးချင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလိုViewer Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ Viewer ရဲ့ဖုန်းနံပါတ်က 1299238255 လေး၊ email လိပ်စာက burmese@viewernews.com ၊ Facebook က Viewer Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်လေးအားလုံးကိုဖိတ်ခေါ်ပါတယ
်။ဒေသတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့မလေးရှားနိုင်ငံတွေကမြန်မာအလို့သမားတွေရဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်။မြန်မာရှေ့ပြောင်းအလို့သမား9သိန်းတဲ့မနေ့အလို့လုတ်ကင်နေတဲ့မလေးရှားနိုင်ငံမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကရာဂဏန်းတိရှိလာနေတာကြောင့်စာတင်ကြောင်းနဲ့ဈေးဝယ်ကုန်တိုက်တွေဘာသာရေးပွဲတွေအားလုံးမတ်လ23ရက်နေ့ကနေ31ရက်နေ့ထိပိတ်ပစ်လိုက်ရပါပြီ။ဒီအခြေအနေတွေကြောင့်မလေးရှားရောက်မြန်မာတွေအပြင်ကိုတိတ်မထွက်ကြဖို့နေရက်ပြန်လာတွေနဲ့တနင်္ဂနွေနဲ့တနင်္ဂနွေကူးလူသွားလာတာတွေမလုပ်ဖို့အတွက်မလေးရှားနိုင်ငံမြန်မာတန်ယုံကမတ်လ18ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနှုန်းကနေ့စဉ်လူတရာကျော်ကိုကူးစက်လာတာကြောင့်အစိုးရကကျောင်းတွေပိတ်တာ၊ဘာသာရေးပွဲတွေကိုပိတ်တာတွေလုပ်လာပြီးဖြစ်ကြောင်းမလေးရှားနိုင်ငံမြန်မာအလို့သမားတန်ယာရှိဦးအောင်စောမင်းကအခုလိုပြောပြပါတယ်
။လောလောဆယ်တော့ကူးစက်မှုနှုန်းကမနေ့ကထိတော့အရင်ပြန်နေတယ်မှာဟုတ်မနေ့ကတရက်ဆိုတော့125ဟိုအရင်နေ့က140ဘာနဲ့ဆိုအခုလောလောဆယ်လက်ရှိတော့953ယောက်ထိရှိလာပြီ။ဒီနေ့တော့ကျင်ကြက်ထွက်လာတော့မတွေ့သေးဘူ
း။ဟုတ်ကဲ့။
အဲဒီတော့မနေ့ကညပဲဝန်ကြီးချုပ်ကအဲဒီဟိုလေဒီသူတွေအလုံးမင်းကိုဖော်လုပ်ပြီးတော့သူကအကုန်လုံးကိုအဝင်ထွက်တွေလည်းပိတ်လိုက်တယ်။စာတင်ကြောင်းတွေလည်းအကုန်လုံးပိတ်လိုက်တယ်။နောက်သူကကုန်တိုက်တွေအကုန်လုံးပိတ်တယ်။ဟိုဒီစာတောက်ကုန်တိုက်ကလွှဲရတယ်နဲ့ကုန်တိုက်တွေကုန်ပိတ်တယ်။ဘာသာရေးပွဲတွေအကုန်လုံးဟိုပိတ်တယ်။အကုန်ပေါ့နော်။အကုန်လုံးကိုအကုန်လုံးလောလောဆယ်တော့နှစ်ပတ်ထိပေါ့။ဒီအဟွာအတိုင်းဒီ18ရက်နေ့အတိုင်းဒီ30ရက်နေ့ထိအလုံးရာရေးပိတ်ထားချက်ပတ်ဟုတ
်မြန်မာတန်ယုံအနေနဲ့လည်းတတိထားတင်နာတွေကိုပညာပေးတွေလုပ်နေပါတယ်ဆိုပြီးပြောပြပါတယ
်လုံးလုံးစေတော့ကလေးတွေကိုလေကျွန်တော်တို့ဒီဝမ်ပိုက်တဲ့ဟိုမဖြစ်အောင်လို့မလို့အတင်ဝတ်တတ်နိုင်ဆုံးမထွက်ဖို့အဲ့ဒါလေးတွေကျွန်တော်တို့ဟောပေးခြင်းနဲ့နောက်တစ်ခုကတကူရင်တန်ရှင်းမှုဖြုတ်သွားရှိဖို့ဟိုနောက်တစ်ခုကကျတော့ဒီလက်တွေပါလေးတိချဆေးဖို့အဲ့လိုလေးတွေကျွန်တော်တို့ဒီလမ်းစုံစမ်းတဲ့ကလေးတွေမှန်တယ်များတော့ကျွန်တော်တို့အဲ့လိုအခြေခံကာကွယ်လေးပေါ့နော်နောက်တစ်ခုကAA88ကိုအဲ့ဒါကကိုခံအကောင်အစားတောက်တွေကောင်းကောင်းစားဖို့အလိုလေးတွေကျွန်တော်တို့ဟိုအသိပညာတော့ပေးနေတယ်ပေါ့နော
်မလေးရှားနိုင်ငံမှာအဓိကကူးစက်နေတာဟာဗလီတွေကဖြစ်တာကြောင့်အစိုးရကဘာသာရေးပွဲတွေကိုပိတ်ပစ်ပြီးကူးစက်မှုတွေထပ်မဖြစ်အောင်လှုံ့ဆော်နေတယ်လို့လည်းမြန်မာအလို့သမားတန်ရာရှိဦးအောင်စောမင်းကပြောပြပါတယ
်အဓိကကူးစက်နေတာကဒီနိုင်ငံကဗလီပေါ့နော်အဲ့ဒီဗလီဟိုအဲ့ဒီပြီးခဲ့တဲ့ဟိုနေရာစီစီပတ်တလင်းဘက်မှာအဲ့ဒီသူကဟိုလူပေါင်းတစ်ပေါင်းခွဲကျော်လောက်သူကဗလီတက်လိုက်တယ်အဲ့ရတဲ့ခါမှာသူကဘလူနိုင်ဘက်ကနိုင်ဟိုလာပြီးတော့တက်တဲ့ဟိုရှိတယ်6ယောက်လမ်းပြီးအဲ့6ယောက်ကဟိုလုပ်ပြီးတော့သူကအဲ့ရတဲ့တစ်ဆင့်ပြန်ပွားပြီးတော့အခုအဲ့လူတွေပဲအဓိကထားပြီးတော့ကူးနေတာပေါ့နော်အဲ့လူတွေကိုပဲလိုက်ပြီးတော့သူအစိုးရလိုက်ပြီးတော့ကြီးညာတယ်လိုက်ပြီးတော့ခေါ်တယ်ဖြစ်တယ်ဟိုလွတ်တာတိုင်းအဲ့ရတဲ့ကူးနေ
မလေးရှားနိုင်ငံမှာတရားဝင်ကတရားမဝင်ပါမြန်မာလူသမား9သိန်းထက်မနည်းရှိနေပြီးမလ16ရက်နေ့ညကတော့ဈေးဝယ်ကုန်တိုက်တွေမှာအစားအသောက်တွေကိုအလူရဲ့ဝယ်ယူနေတာတွေကိုလုပ်နေကြတယ်လို့လဲဆိုပါတယ် မလာစခုနှစ်နေမှာတော့လူတွေလည်းအပြင်ကိုတိတ်မထွက်ရကြပဲသတိနဲ့နေထိုင်နေတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကပြောဆိုခဲ့ပါတယ်ကျွန်မအေးမှာပါထိုင်းမြန်မာနေစပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်
ပြည်ရင်းမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုပ်မြင်သံကြားလိုက်မှာကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါနေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစေကတ်သ ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
VOA မြန်မာပိုင်းရဲ့အင်္ဂါညနေခင်းရေဒီယိုအစီအစဉ်တွေကိုည9နာရီခန့်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနဲ့ပုံမှန်ထုတ်လွှင့်ပေးနေကြအင်္ဂါညဓာတ်ရိုက်လေးလိုက်ဆွေးနွေးကဏ္ဍကိုဓာတ်ရိုက်နားဆင်ရဖို့ရှိပါတယ်ရှင်။အင်္ဂါညရဲ့အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တက်လှည့်ပြောပြပေးပါအောင်ရှင
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံမှာနောက်ပိုင်းကူးစက်မှုနှုန်းကျဆင်းလာပေမဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတစ်ဝှမ်းမှာတော့ဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာနေတာကြောင့်ဒီလိုအခြေအနေတွေကိုထိန်းချုပ်ကန့်တွေဖို့အတွက်တာဝန်ရှိသူတွေကအရှိန်မြင့်လှုံ့ဆော်လာနေပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ဆောင်ရွက်ချက်အဖြစ်လာမယ့်15ရက်အတွင်းအိမ်ပြန်မထွက်ကြဖို့နဲ့အမေရိကန်ပြည်သူပြည်သားတွေအနေနဲ့လူ10ယောက်ထက်ပိုပြီးတော့လူစုလွေမလုပ်ဖို့အိနေအင်ဂျီရောကနေတမရဒိုနယ်ထရမ်ကတနင်းလာနေကတိုက်တွန်းခဲ့ပါတယ်။အခုဆိုရင်ဗိုင်းရပ်စ်ပိုးရှိမှရှိအလွယ်တကူစမ်းသပ်နိုင်မယ့်ဆန်နာရီကိုလည်းအမေရိကန်ပြည်နယ်တချို့မှာစတင်လှုပ်ဆောင်နေပြီဖြစ်တယ်လို့ပြည်နယ်အတော်များများကကြောင်းတွေကိုလည်းပိတ်ထားတဲ့အပြင်လူစုလူဝေးမလုပ်ဖို့လည်းတိုက်ဆိုင်ရာတာဝန်ရှိသူတွေကတိုက်တွန်းထားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့ဥရောပနိုင်ငံတွေမှာလည်းမလိုအပ်ဘဲနဲ့ခီးသွွာလာမှုတွေရှောင်ရှားဖို့တိုက်တွန်းထားပြီးတော့ EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့နှက်ဆက်သွွာလာမှုတွေပိတ်မယ့်အကြောင်းလည်းပြောဆိုထားပါတယ်။ဟောင်ကောင်မှာတော့နေထိုင်သူတွေအနေနဲ့တရုတ်ပြည်မကြီးမကအိုးနဲ့ထိုင်ဝမ်ကလွဲပြီးတော့ပြည်ပနိုင်ငံတွေကိုခီးသွွာလာခွင့်တတိပေးကန့်သတ်ချက်ကိုထုတ်ပြန်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကမနေ့တင်္ဂနွေမှာကြေညာပါတယ်။မကအိုးနဲ့ထိုင်ဝမ်ကလွဲပြီးတော့တခြားနိုင်ငံကပြန်လာသူတွေအနေနဲ့ဆက်လက်ရကြသူတွေတီးခြားခွဲနေနိုင်မှုလိုအပ်တယ်လို့လည်းလမ်ကပြောပါတယ်။ဟောင်ကောင်မှာအကြောင်းတွေကိုအရင်ကစီစဉ်ထားသလိုဧပြီလအတွင်းမှာပြန်ဖွင့်နိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာ COVID-19 ရောဂါကူးစက်ပြန့်ပွားလာမှာဆိုရင်လည်းအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားတန်ယုံတွေရဲ့အခမ်းအနားတွေအခမ်းပွဲတွေကိုလာမယ့်ဧပြီလကုန်ထိမကျင်းပဖို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်တားမြစ်လိုက်ပါတယ်။တန်ယုံတွေဖွင့်လှစ်တဲ့ကျောင်းတွေကိုယာယီပိတ်ထားဖို့ညွှန်ကြားထားသလိုပြည်ပမှာရှိတဲ့မြန်မာတန်ယုံကောင်စစ်ဝင်ယုံတွေရဲ့အခမ်းအနားတွေအခမ်းပွဲတွေကိုလည်းရွှေ့ဆိုင်ထားဖို့ညွှန်ကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအနေနဲ့ကာကွယ်နိုင်မှုအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနတို့ကကြီးမှုပြုလုပ်တဲ့တဏ္ဍာရေးရာတင်နန်းတွေဆွေးနွေးပွဲတွေလူစုလူဝေနဲ့ပြုလုပ်မဲ့အခမ်းအနားတွေကိုလည်းရက်ရွှေ့ဆိုင်ထားတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ယောဂါမပြန့်ပွားရေးအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံတွင်ကိုကုန်းလန်းရေလန်းနဲ့နှက်ဆက်ကိတ်အလုံးကဝင်လာတဲ့ခီးတဲ့အလုံးကိုလည်းကျန်းမာရေးစစ်ဆေးရာတွေကျန်းမာဆောင်ရွက်နေပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုနဲ့အယ်ဒီတာအဖြစ်ကိုကျော်ကျော်သိန်းကတာဝန်ယူဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။အတန်ဖန်းဆိုင်ရာအင်ဂျင်နီယာကတော့ Zubil Adaris ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ Flight Meter 1925 32နဲ့ Flight Meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
် This program has come to you from the Voice of America, Washington.
From Washington, this is